ောက်ကိုရီးယားနိုင်ငံဆက်ဆံရေးရုံးကိုဖောက်ခွဲဖြည့်ဆည်းလိုက်ပြီးနောက်တနေ့မှာပဲမြောက်ကိုရီးယားကသူ့တပ်တွေကို20အနီးထပ်ပြီးဆီလိုမယ်လို့ကြေညာပါတယ်။တင်းမာမှုလျှော့ချရင်တွေ့ဆုံဆွေးနွေးနိုင်ဖို့ကိုယ်စီလက်အဖွဲ့ဆီလိုမယ်တောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုလည်းမြောက်ကိုရီးယားကသောတာတကြီးပဲချခဲ့ပါ။ကင်ဆောင်ဆက်မှုစုနဲ့မောင်ကုံကန်အပန်ပြေစကန်အဲရီယာတဝိုင်းပုဒ်ထုံနဲ့မှာတပ်တွေပြောင်းဝင်လာမယ်လို့မြောက်ကိုရီးယားစစ်တပ်ပြောခွင့်ရသူရဲ့ကြေညာချက်ကိုအစိုးရသတင်းဌာန KCNA ကကြေညာသွားပါတယ်။ထာအပြင်ရှေ့တန်းလုံခြုံရေးအင်အားကောင်းလာဖို့အတွက်ဆိုပြီးအရင်တုန်းကစွန့်ပစ်ထားတဲ့ကင်းစခန်းတွေကိုပြန်အသုံးပြုသွားမယ်လို့လည်းကြေညာခဲ့တာပါ။တောင်ကိုရီးယားနယ်စပ်ပင်လယ်ကမ်းခြေအနီးမှာလည်းမြောက်ကိုရီးယားရဲ့ပုံမှန်စီးရေးလေ့ကျင့်မှုအားလုံးပြန်ဆမယ်လို့ KCNA ကကြေညာခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းတို့2018ခုနှစ်မှာတမိုင်းဝန်တွေ့ဆုံဆွေးနွေးရာကရလာတဲ့တိုးတက်မှုအတော်များများဟာမြောက်ကိုရီးယားရဲ့လက်တလုံးလုံရက်တွေကြောင့်ပြည့်ပြည့်သွားပါပြီ။နိုင်ငံတွေဆက်ဆက်ဆံရေးရုံးကိုမြောက်ကိုရီးယားကအင်္ဂါနေ့မှာဖောက်ခွဲဖြည့်ဆည်းခဲ့တာပါ။တောင်ကိုရီးယားနဲ့တရားဝင်ဆွေးနွေးမှုအားလုံးကိုဖျက်တောက်မယ်ဆိုပြီးပြီးခဲ့တဲ့သတင်းမှာမြောက်ကိုရီးယားကကြေညာထားပါတယ်။မြောက်ကိုရီးယားကနေထွက်ပြေးသွားခဲ့တဲ့တက်ကြွလှုပ်ရှားသူတွေကနေဆက်ကနေမိုးပြန်ပူပေါင်းတွေအသုံးပြုပြီးတော့မြောက်ကိုရီးယားကိုဆန့်ကျင်တဲ့စာရုံးနဲ့တခြားပစ္စည်းတွေပြစ်လွတ်နေတဲ့အပေါ်မှာတောင်ကိုရီးယားအစိုးရကတိတိယောင်မသားစီနိုင်တဲ့အတွက်ဆိုပြီးမြောက်ကိုရီးယားဘက်ကဒေါသထွက်နေပုံလည်းရပါတယ်။